အာဆီယံနိုင်ငံတော်တော်များများနဲ့ရေပြင်နယ်နိမိတ်အငင်းပွားနေတဲ့နေရာမှာတရုတ်ကအတင်းနေရာယူပိုင်နဲ့ချဲ့ထွင်နေတဲ့ကိစ္စပေါ်ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံမှာကုဒီပြင်းပြင်းထန်ထန်ဝေဖန်ပြောကြားခြင်းမရှိသေးပါဘူးဒီကနေ့အာဆီယံခေါင်းဆောင်တွေဆွေးနွေးပြီးလို့ကြေညာချက်ထုတ်ပြန်ရင်လည်းတရုတ်နိုင်ငံကိုနာမည်တက်ဝေဖန်တာမျိုးလုပ်မဲ့ပုံမရဘူးလို့လေ့လာသူတွေကသုံးသပ်နေကြပါတယ်နေနိမိတ်ပိုင်ဆိုင်မှုပြဿနာရှိနေပေမဲ့တရုတ်ရဲ့စီးပွားရေးနဲ့နိုင်ငံရေးဩဇာကအာဆီယံနိုင်ငံတွေအပေါ်ဘလောက်ထိလွန်မိုးနေပါပြီလဲ VOA သတင်းတော့ Ralph Jennings ထိုင်ပေမျိုးကနေသတင်းသုံးသပ်ထားတာကိုမတ်စုမြတ်မွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ရှေးပြင်ပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာလိုက်နာရမယ့် Code of Conduct စီးမျဉ်းစည်းကမ်းတွေအတွက်မူပေါင်းတွေကိုအခုနှစ်လပိုင်းလောက်မှာအပြည့်အစုံသဘောတူနိုင်လိမ့်မယ်လို့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေတောက်ကြနေကဆွေးနွေးပွဲအပြီးမှာပြောကြားခဲ့ပါတယ်။တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်လို့အာဆီယံကပျော်ပြောင်းတဲ့သဘောထားပြသနေတယ်ဆိုတဲ့ဝေဖန်မှုတွေပေါ်ထွက်လာနေတာနဲ့ပတ်သက်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကသူ့အနေနဲ့ပျော်ပြောင်းတယ်ပြင်းထန်တယ်လို့ခွဲခြားမတတ်မှတ်ခြင်းပဲအပြုသဘောလမ်းစီဦးတည်နေတယ်လို့သာပြောခြင်းကြောင့်သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ကမ္ဘာကြီးမှာပဋိပက္ခတွေပြဿနာတွေများနေချိန်မှာတောင်တရုတ်ပင်လယ်ထဲမှာပြဿနာဖြစ်မှာကိုမလိုလားဘူးလို့သူကပြောကြားခဲ့ပါတယ်။ဒီကနေ့စနေနေ့မှာအာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲကျင်းပမှာဖြစ်ပြီးကြေညာချက်သဘောထားထုတ်ပြန်ရင်တရုတ်ကနာမည်တက်ဝေဖန်တာမျိုးလုပ်မှာမဟုတ်သလိုပြင်းပြင်းထန်ထန်ဝေဖန်ရာရောက်တဲ့အသုံးအနှုန်းမျိုးကိုလည်းသုံးမှာမဟုတ်ဘူးလို့လေလာကဲခတ်တွေကပြောနေကြပါတယ်။တရုတ်နဲ့အာဆီယံနိုင်ငံအများစုကြားပိုင်နဲ့အငင်းပွားနေတဲ့ရေပြင်ကိုတရုတ်ကအစဉ်အဆက်ပိုင်ဆိုင်လာတာမဟုတ်ဘူးဆိုတော့နိုင်ငံတွေကြားအငင်းပွားမှုဖြေရှင်းရေးခုံတမာရီအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုထပ်ပြီးသတိပေးရရောက်တဲ့ပြောကြားမှုတွေကမလိုလားအပ်တဲ့ရန်စားမှုဖြစ်လိမ့်မယ်လို့သဘောထားကြောင်းစင်ကာပူနိုင်ငံနယံနီးပညာတက္ကသိုလ်ကရေချောင်းလုံခြုံရေးဆိုင်ရာပညာရှင် Colin Kho ကပြောပါတယ်
Most of those statements related to such sensitive issues like South China Sea tend to be very general and wouldn't go down to specifics even
တောင်တရုတ်ပင်လယ်လိုအကဲဆက်တဲ့ကိစ္စမျိုးနဲ့ပတ်သက်တဲ့ထုတ်ပြန်ကြေညာချက်အများစုဟာတိတ်ကိုရေဘူးရဆံပါတယ်တိတိကျကျထောက်ပြတာမျိုးတနိုင်ငံတွေကိုနမည်တက်ပြီးအပြစ်တင်တာမျိုးတွေလည်းကြေညာချက်ထဲမှာထည့်မှာမဟုတ်ပါဘူး
Netherlands နိုင်ငံ The Hague မှာအခြေစိုက်တဲ့ခုံတမာရီအဖွဲ့က2016ဇူလိုင်လမှာဆုံးဖြတ်ချက်ချခဲ့ပြီးနောက်ပိုင်းအရှေ့တောင်အာရှနိုင်ငံတစ်ခုချင်းစီနဲ့တရုတ်အစိုးရကဆွေးနွေးပြီးစီးပွားရေးဆိုင်ရာမက်လုံးတွေပေးဖို့တက်တက်ကြွကြွညှိနှိုင်းခဲ့ပါတယ်။အဲဒါကြောင့်လဲအခုလိုတရုတ်အပေါ်ဝေဖန်ဖို့တွန်းဆုတ်နေကြတာဖြစ်တယ်လို့တိုင်ပေက VOA သတင်းတောက် Ralph Jennings ကပြောပါတယ်။တောင်တရုတ်ပင်လယ်ထဲကစတူယန်ကီလိုမီတာ3သန်းခွဲလောက်ကျဲတဲ့ရေပြင်မှာတရုတ်တို့ကကျွန်းတူတွေစောက်ပြီးစစ်အခြေစိုက်စခန်းတွေထားရှိတာရေပြင်ကင်းဆောင်တပ်တွေကင်းလဲ့နေတဲ့အပေါ်အရင်ကတော့အတော်ကိုစိုးရိမ်ခဲ့ကြတာပါအခုတော့တောင်တရုတ်ပင်လယ်ထက်စိုးရိမ်စရာအခြေအနေရှိနေတယ်လို့စင်ကာပူနိုင်ငံအရှေ့တောင်အာရှလေ့လာရေးဆိုင်ရာအင်စတီကျူတ်ကရေချောင်းလုံခြုံရေးဆိုင်ရာပညာရှင်တမဆက်ချာလန်ပါလန်နူပက်ကပြောပါတယ်
Maybe they'll say something about several strain on the Korean Peninsula.
ကိုရီးယားကျွန်းဆွယ်မှာဖြစ်နေတာနဲ့ပတ်သက်လို့ထိမ့်ထိမ့်တိမ့်တိမ့်လောက်ကြပါလို့သူတို့ပြောကောင်းပြောနိုင်ပါတယ်။ဒါပေမဲ့တောင်တရုတ်ပင်လယ်ကိစ္စကိုတော့တိတ်များများပြောမှာမဟုတ်ပါဘူး။အခုအဲ့ဒီဘက်မှာကအခြေအနေပိုပြီးငြိမ်သက်နေပါတယ်
။အာဆီယံအဖွဲ့ထဲမှာတရုတ်ရဲ့အမာခံမဟာမိတ်ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ပါဝင်နေပါတယ်။ဒီနှစ်အာဆီယံအလဲကျဥက္ကဋ္ဌဖြစ်နေတဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကလည်းခုံတမာရီအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့တစုံတရာပြောမှာမဟုတ်ဘူးလို့ပြောထားပြီးဖြစ်ပါတယ်။ပိုင်နဲ့အငင်းပွားမှုအတွက်ခုံတမာရီအဖွဲ့ကိုတင်ပြခဲ့တဲ့ဖိလစ်ပိုင်ကိုဆုံးဖြတ်ချက်ထွက်လာခဲ့ပြီးနောက်မှာတရုတ်ကစီးပွားရေးအကူအညီဒေါ်လာ24ဘီလီယံပေးမယ်လို့ပြောခဲ့ပါတယ်။နောက်ထပ်ရေပြင်နယ်နိမိတ်အငင်းပွားနေတဲ့ဗီယက်နမ်နိုင်ငံနဲ့လည်းရေချောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုတရုတ်ကတိုးမြှင့်လုပ်နေပါတယ်။မလေးရှားကလည်းတရုတ်ဟာသူ့နိုင်ငံမှာအဓိကရင်းနှီးမြှုပ်နှံမှုတွေလုပ်နေတဲ့နိုင်ငံကုန်သွယ်ဘက်နိုင်ငံဖြစ်တယ်လို့ပြောထားပါတယ်။ဘရူနိုင်းနယ်လည်းတရုတ်ကကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့နဲ့ပူးတွဲစိတ်ကန်စီမံကိန်းတွေလုပ်နေပါတယ်။အရှေ့နဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်ကပိုင်နဲ့ချက်ထွင်နေတဲ့အပေါ်အမေရိကန်သမ္မတအသစ်ကသဘောထားပြက်ပြက်သားသားမပြသေးတာကတရုတ်အတွက်အခွင့်ကောင်းဖြစ်နေတယ်လို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးဆိုင်ရာဂုဏ်သုဆောင်ပါမောက်ခကောက်တေယာကပြောပါတယ်။
The Trump administration really hasn't addressed the South China Sea. This is a time for China to push ahead with the
diplomatic side. တောင်ပြုတ်ပင်လယ်ကိစ္စနဲ့ပတ်သက်လို့ Trump ဆိုတာအစည်းအဝေးကြီးကိုင်တွယ်ဖြစ်ရှင်းတာမျိုးမလုပ်သေးပါဘူး။ဒါကြောင့်တရုတ်ကဒီချိန်မှာသံတမန်ရေးဆောင်ရွက်မှုတွေကိုစစ်တိုးလှုပ်ဆောင်ပြီးတောင်ပြုတ်ပင်လယ်မှာသူတို့တည်ရှိမှုကိုတောင်တင်းခိုင်မအောင်လှုပ်သွားနိုင်မှာပါ
။တရုတ်အနေနဲ့သူနဲ့ပိုင်နဲ့အငင်းပွားနေတဲ့အရှေ့တောင်အာရှနိုင်ငံအားလုံးအပေါ်သံတမန်ရေးစီးပွားရေးနည်းတွေနဲ့လွှမ်းမိုးနိုင်အောင်စူးစမ်းမှုကအောင်မြင်နေပုံရတယ်လို့လေလာသူတချို့ကသုံးသပ်နေကြပါရဲ့ရှင်